ဗင်နီဇွဲလားနိုင်ငံရဲ့လက်ရှိသမ္မတနီကိုလတ်မဒူရိုရာထူးကနေစင်ပင်ကြီးဖိအားပေးတဲ့အနေနဲ့ဗင်နီဇွဲလားအစိုးရပါရေနံကုမ္ပဏီတစ်ခုကိုအမေရိကန်အစိုးရကအရေးယူပိတ်ဆို့လိုက်ပါတယ်။နိုင်ငံရေးတင်မာမှုတွေပြင်းထန်နေတဲ့ဗင်နီဇွဲလားနိုင်ငံရဲ့အခြေအနေတွေအကြောင်းကိုတော့ကိုကျော်လင်းကအပြည့်အစုံပြောပြမှာပါရှင်
။ PDVS လို့ခေါ်တဲ့ဗင်နီဇွဲလားနိုင်ငံပိုင်ရေနံကုမ္ပဏီကိုအမေရိကန်ပြည်ထောင်စုကအရေးယူပိတ်ဆို့တန်ခတ်လိုက်တဲ့အကြောင်းမြန်မာလုံခြုံရေးကြံပေးဂျွန်ဘော်တန်နဲ့ဗနာယီဝင်ကြီးစတီဖင်မနူချင်တို့ကနေ့လုံးကပဲအင်ပီရိုမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာကြေညာခဲ့တာပါ။အရေးယူမှုလောက်ရတဲ့ရွေးချက်ကတော့လက်ရှိဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုကိုယာတုကနေစင်ပေးရေးဖိအားပေးတဲ့အနေနဲ့ရောအတိုက်ခံကောင်းဆောင်ဟွန်ကွိုက်တို့ကိုနိုင်ငံကောင်းဆောင်အဖြစ်ထောက်ခံရေးအတွက်ရောအမေရိကန်ဘက်ကလှုံ့ဆော်တာဖြစ်ပါတယ်။သမ္မတမာဒူရိုနဲ့သူ့အစိုးရရဲ့လောရွက်တွေကြောင့်ဗင်နီဇွဲလားပြည်သူတွေအဖိနှိတ်ခံနေကြရတာစီပွားရေးအရထိနာနေကြပါလေဟာဆက်ပြီးတော့မဖြစ်တော့ဘူးဗင်နီဇွဲလားပြည်သူတွေရဲ့ပိုင်ဆိုင်မှုတွေကိုမာဒူရိုဆွာကမတရားလုပ်ရနေတာတွေကိုရပ်တန့်စေဖို့ရောပြည်သူတွေရဲ့ပိုင်ဆိုင်မှုတွေကိုထိမ့်သိမ်းဆောက်ရှောက်တဲ့အနေနဲ့ပါယူရပြီးတော့အမေရိကန်ဘက်ကအခုလိုလှုပ်ဆောင်တာဖြစ်ပြီး PDVSA ကုမ္ပဏီရဲ့အမေရိကန်မှာရှိနေတဲ့ပိုင်ဆိုင်မှုတွေကိုချိတ်ပိတ်မဲ့အပြင်ဒီကုမ္ပဏီနဲ့ဆက်ဆက်လုပ်ကိုင်နေတဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေနဲ့အမေရိကန်နိုင်ငံသားတွေရဲ့လုပ်ပိုင်ခွင့်တွေကိုလည်းပိတ်ပင်မှာဖြစ်ပါတယ်အတိုက်ခံကောင်းဆောင်ဟွန်ကွိုက်တို့ကိုဘလို့ဝိုင်းဝန်းပြီးတော့ထောက်ခံအားပေးကြမလဲဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးလီမာအုပ်စုလို့ခေါ်တဲ့လက်တင်အမေရိက73နိုင်ငံအဖွဲ့နဲ့အရေးပေါ်အစည်းအဝေးတစ်ရက်ကျင်းပဖို့ကနေဒါနိုင်ငံကနေ့လုံးကပဲကြေညာပါတယ်။ဖေဖော်ဝါရီလ4ရက်နေ့ကျရင်ကနေဒါနိုင်ငံရဲ့မြို့တော်အော်တဝါမှာအဲ့ဒီအရေးပေါ်အစည်းအဝေးကိုကျင်းပမှာဖြစ်ပါတယ်။ဗင်နီဇွဲလားလွတ်တော်ဥက္ကဋ္ဌဟွန်ကွိုက်တို့ကကျက်တဲ့သမ္မတအဖြစ်တာဝန်ယူမယ်လို့ပြီးခဲ့တဲ့ပတ်မှာကြေညာခဲ့ပါတယ်။ဗင်နီဇွဲလားကာကွယ်ရေးဝန်ကြီးဗလာဒီမီယာပါရဒီနိုလိုပတ်ကတော့သမ္မတမာဒူရိုဆိုရကိုပဲထောက်ခံတယ်လို့ပြီးခဲ့တဲ့ပတ်ထဲမှာပဲကြေညာထားပါတယ်။ဒီလိုကြေညာပြီးနောက်တည့်မှာပဲမနေ့ကပိုတခုနေ့နေ့လယ်ပိုင်းကျရင်စစ်တပ်ကိုပြည်သူဘက်ကရက်တည်ရေးညဉ့်ညံ့တဲ့တောင်းဆိုမှုတွေကိုအချိန်နှစ်နာရီကြာလှုပ်ဆောင်ကြဖို့ဟွန်ကွိုက်တို့ကတိုက်တွန်းလိုက်ပါတယ်။လက်ရှိသမ္မတနီကိုလတ်မာဒူရိုဆိုရကိုလက်မခံဘဲဒီမိုကရေစီကိုအကာအကွယ်ပေးမဲ့စစ်သားတွေအတွက်လူကြီးချမ်းသာခွင့်ပေးမယ်လို့လဲဟွန်ကွိုက်တို့ကကမ်းလှမ်းလိုက်ပါတယ်။ဗင်နီဇွဲလားမှာရွေးကောက်ပွဲအတွက်ကျင်းပဖို့ EU ဥရောပသမဂ္ဂကနောက်ဆုံးချိန်သတ်မှတ်ထားတဲ့ဖေဖော်ဝါရီလ2ရက်စနေနေ့နဲ့တရက်သေးကြအောင်နိုင်ငံတော်နဲ့ကမ္ဘာတော်မှာစနေနေ့ကြရင်လူမှုဆန္ဒတွေထုတ်ပေါ်ကြဖို့လဲဟွန်ကွိုက်တို့ကတောင်းဆိုထားပါတယ
်။
စနေနေ့ကျရင်ကျွန်တော်တို့လမ်းမတွေပေါ်မှာရှိနေမှာပါကျွန်တော်တို့နဲ့ဒူဗင်နီဇွဲလားလမ်းမတွေမှာရောကမ္ဘာတစ်ဝန်းကလမ်းမတွေမှာပါဥရောပသမဂ္ဂရဲ့တောင်းဆိုချက်ကိုထောက်ခံကြောင်းဆန္ဒတွေပြကြမှာပါစနေနေ့မှာနောက်ဆုံးထားပြီးတော့ရွေးကောက်ပွဲအတွက်ပေါ်ဆောင်ရေးမာဒူရိုအစိုးရကိုဥရောပသမဂ္ဂကရာဇဝတ်တံပေးထားတာစနေနေ့လေးကျရင်သတ်မှတ်ချိန်ဝင်သွားတော့မှာပါဥရောပသမဂ္ဂဟာဗင်နီဇွဲလားနိုင်ငံရဲ့အမျိုးသားလွတ်တော်ကိုရောဖွဲ့စည်းပုံအခြေခံဥပဒေကိုရောသမ္မတရဲ့လုပ်ပိုင်ခွင့်အာဏာကိုပါရှင်းရှင်းလင်းလင်းအတိအမှတ်ပြုထားတာပါလို့ဟွန်ကွိုက်တို့ကစပိန်ဘာသာစကားနဲ့ပြောသွားခဲ့တာပါအမေရိကန်ဆိုရကတော့ဟွန်ကွိုက်တို့ရဲ့ကြားပြတ်သမရအဖြစ်ကြေညာမှုကိုချက်ချင်းထောက်ခံခဲ့တာဖြစ်ပြီးကနေဒါပါဝင်လက်တင်အမေရိကနိုင်ငံတွေနဲ့တခြားနိုင်ငံတွေတော်တော်များများကလည်းဟွန်ကွိုက်တို့ကိုထောက်ခံထားပါတယ်ရုရှားတရုတ်တူရကီအီရန်နဲ့ကျူးဘားနိုင်ငံအပါအဝင်နိုင်ငံတချို့ကတော့လက်ရှိသမရမာဒူရိုဆိုရကိုဆက်ပြီးတော့ထောက်ခံနေကြပါတယ်ဗြိတိန်စပိန်ဂျာမနီနဲ့ပြင်သစ်နိုင်ငံတွေကတော့အချင်းရှိရအတွင်းရွေးကောက်ပွဲကျင်းပဖို့မကြေညာရင်ဟွန်ကွိုက်တို့ကိုဗင်နီဇွဲလားနိုင်ငံရဲ့ခေါင်းဆောင်ဖြစ်အတိမတ်ပြုမယ်လို့ပြီးခဲ့တဲ့စနေနေ့ကပဲပြောထားပါလေဗင်နီဇွဲလားစစ်တပ်အနေနဲ့ပြည်သူတွေကိုဆက်ပြီးတော့မနှိပ်စက်ဖို့လဲအတိုက်ခံခေါင်းဆောင်ဟွန်ကွိုက်တို့ကတိုက်တွန်းနေပါလေ
Hoy soldado de Venezuela te doy una orden
No ဒီနေ့ကဆန္ဒပြနေကြတဲ့ပြည်သူတွေကိုအရင်ကတည်းကလိုမနှိမ်နှင်းမှုဗင်နီဇွဲလားနိုင်ငံရဲ့စစ်တပ်တွေကိုဒီနေ့ကျွန်တော်အမိန့်ပေးပါတယ်လို့ဟွန်ကွိုက်တို့ကပြောခဲ့တာပါဟွန်ကွိုက်တို့ကိုထောက်ခံကြသူတွေကတော့ပြည်သူတွေရဲ့မိတ်ဆွေဖြစ်တဲ့စစ်သားတွေပဲပြည်သူဘက်ကရက်တီဖို့ကြံတော့တယ်လို့ကြွေးကြော်နေကြပြီးလူငင်းချမ်းသာခွင့်ပေးမဲ့အစီအစဉ်စာရွက်တွေကိုလည်းစစ်တပ်ရဲ့ yes ခန်းတွေမှာလိုက်ပြီးတော့ဖြန့်ဝေနေကြပါတယ်ချို့စစ်သားတွေကဒီစာရွက်တွေကိုလွတ်ပြစ်တာတွေဆုတ်ဖြဲတာတွေလုပ်ကြတယ်ဆိုပေမဲ့လည်းစစ်သားတော်တော်များများကတော့သူတို့ရဲ့မိသားစုဝင်တွေဟာလည်းအစားအစာနေပါမှုနဲ့တခြားအခြေခံလိုအပ်ချက်တွေမလုံလောက်တဲ့အခက်အခဲတွေကြုံတွေ့နေရတဲ့အကြောင်းပြောကြပါတယ်